ရန်ကုန်တိုင်းလက်ကူမြို့နယ်မှာအကောင်အထည်ဖော်မဲ့ Eco Green City စီမံကိန်းဟာကာလအရှည်ကြာနေပြီဖြစ်သလိုလူထုကိုအတိပေးချုပ်ဆိုထားတဲ့သဘောတူညီချက်မဟုတ်လို့ပွင့်လင်းနေတဲ့စီမံကိန်းမဟုတ်ဘူးလို့လွှတ်တော်ကိုယ်စားလှယ်နဲ့ရပ်ဆက်အဖွဲ့အစည်းတွေကဝေဖန်နေကြပါတယ်။အစိုးရနဲ့ကုမ္ပဏီကြားအချိုးအမြတ်ခွဲဝေတာကလည်းပွင့်လင်းနေတာမျိုးမရှိဘူးဆိုပြီးတော့ထောက်ပြကြပါတယ်။ဒီကြောင်ပြည်သူတို့တော့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းလှေကူမြို့နယ်ကမြေကတထောင်ကျော်ပေါ်မှာစောင့်လုပ်မဲ့ Eco Green City မြို့ပြစီမံကိန်းကိုသမ္မတဦးသိန်းစိန်အစိုးရတတန်းကုန်ကန်ကြီးရပ်ပိုင်းလိုမှာအတည်ပြုချပေးသွားတာပါ။ဒါပေမဲ့စီမံကိန်းကိုအခုချိန်ကြီးအကောင်အထည်စတင်တာမရှိသေးသလိုအကျိုးအမြတ်ခွဲဝေတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးတာကြောင့်ပွင့်လင်းမြင်သာမှုရှိတဲ့စီမံကိန်းမဟုတ်ဘူးလို့သခိုင်းတိုင်းပလဲမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်ခင်စန်းနိုင်ကပြောပါရယ်။ဒါအပြင်ဒီစီမံကိန်းကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ခွင့်ပြုချမ်းနေတဲ့လို့လို့မရပဲလွတ်တော်ရဲ့အဆုံးဖြတ်လိုအပ်တယ်လို့နှစ်ဖက်သဘောတူထားတဲ့တည်တန်းကာလကလည်းကြော်နေပြီဖြစ်လို့ဆက်ပြီးလုတ်ကင်ခွင့်မရှိတော့ကြောင်းဒေါက်ခင်ဆန်းလိုင်ကပြောပါရယ
်ပုံရနာကုံမျိုးပြေလို့ခိုင်းမယ်ဆိုရင်လေဝင်းကြီးဌာနအနေနဲ့ဒါကနေငလုံးတည်ရပေးရမယ်အပိုင်းဖြစ်တယ်ငါတို့ကကုမ္ပဏီနဲ့ဝင်းကြီးဌာနနဲ့လည်းဘယ်လိုကြိုးထူပေါင်းလို့ဆွေးနွေးထားတယ်လဲဆိုတဲ့ကိစ္စမှာသူတို့ကတော့ဒါစတင်စဉ်တော့ငါမီဒီယာတွေနဲ့ခေါ်ပြီးတော့ရှင်းပြပြီးလို့ပြောပေးမယ်ဒီနေ့ထိဒီအကျိုးကိုကုမ္ပဏီကဘလောက်ရမယ်နိုင်ငံတော်ကပိုင်းကဘလောက်ရမယ်ဆိုရင်အကျိုးမြတ်တွေသူရှာခွေထားတာမရှိသေးဘူးလို့ဒီစာချုပ်ကလည်းဟိုဘယ်လိုပြောမလဲဆိုတော့ရှင်းနေချုပ်ဆိုလည်းရောက်ပြီးတော့မှဟိုရှင်းနေချုပ်ကလည်းခွင့်ပြုပြီးမှသဘောကိုဟိုတရားဝင်ချုပ်ဆိုတာလည်းစာချုပ်မျိုးလည်းမဟုတ်ဘူးကျွန်တော်တို့ပုံဒီစာချုပ်အောင်ချုပ်ရအောင်ကိုကြည့်ရတာကိုကဟိုပြောမလဲဆိုရင်ဒါက6လရဲ့အတွင်းမှာဒီစာချုပ်ချုပ်ပြီး6လအတွင်းမှာသုံးငန်းကိုကောင်းချက်ဖော်ရလိမ့်မယ်လို့ဒီလိုပါတယ်အမည်ကိုကြော်ကြော်လို့၃နှစ်နေပါလို့ရှိလာတဲ့အချိန်ဒီလူလုံးကားမျိုးလည်းကောင်းတယ်မဖော်နိုင်သေးရဲ့ဆိုတဲ့အခါကျတော့ငကုံမလစာချုပ်ကပြည့်ပြည့်နေပြီဒုတိယစာချုပ်ကလည်းခုချိန်ကြီးထက်လည်းမဆုံးနိုင်ဘူးနောက်ဒီလူလေးကိုလည်းပွင့်လင်းနေတာချပြထားတာလည်းမရှိဘူးနောက်ခုစိုးစုံကတော့ဒီလိုကြီးကျယ်ရဲ့ဒီလိုစီမံကိန်းကတခုဝန်ကြီးဌာနကတော့မယ်ဆိုရင်လည်းတော်တော်များများခွင့်ပြုချက်ရမလို့ရမှာဖြစ်လို့ဆိုတော့စိုးလို့ရလေဒါကလေစတင်ကြရလွဲနေတာပေါ့အခုချိန်ကြီးစက်တိုင်းလွဲလာတဲ့အခါကျတော့ဒါကကျွန်တော်တို့ပွင့်လင်းနေတာဖြစ်စေတယ
်နိုင်ငံတော်ကကျန်ငွေ 42.3 ဘီလီယံအကျိုးမြတ်ရမယ်လို့ပြောထားတယ်။ဒီ Eco Green City စီမံကိန်းကိုလှေကူမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းကြီးကနိုင်ငံပိုင်ကြီး1453ဧကပေါ်မှာဆောက်လုပ်ရေးဝန်ကြီးဌာနမြို့ပြအင်ညာဖွံ့ဖြိုးရေးဦးတည်ဌာနနဲ့ Alliance Star Company အုပ်စုတို့ကပူးပေါင်းအကောင့်တွေဖော်ဖို့သဘောတူထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးပြည်သူ့တော်တော်မှာပြီးခဲ့တဲ့နိုဝင်ဘာ13ရက်ကသတ်တော်ကိုယ်စားလှယ်တွေမေကွန်ထုတ်ကြရမှာဆောက်လုပ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်နေကဆက်လုပ်သွားဖို့အစီအစဉ်ရှိရကြောင်းပြန်ပြေးသွားပါတယ်။မြို့ပြနယ်အင်အားဖွံ့ဖြိုးရေးဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆိုဖို့ညင်သာပါတယ်။စီမံကိန်းတွေနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရဓမ္မမွင့်ပြောင်းစုအစိုးရမှလွဲမနေရတဲ့ချို့ရှိနိုင်ကြောင်းရန်ကုန်စောင့်ကြည့်ရေးအဖွဲ့တည်ထောင်သူဒေါက်တာညိုညိုသိန်းကပြောပါတယ်။
ဟုတ်ကဲ့အဲ့ဒီစီမံကိန်းကဖွံ့ဖြိုးနေတာမှမရှိပါဘူးအမှန်တည်းပေါ့နော်အဲ့ဒါတော့ကျွန်တော်တို့အကြည့်ပြုပါလား။ဒါနောက်နဲ့ဆင်းဆက်ချက်အစီအစဉ်ဆောင်မှာဟိုခြားရီကရန်ကုန်တိုင်းဆင်းဆက်ချက်အစီအစဉ်ဆောင်မှာဖြစ်ဖြစ်ဒီတော့ဆင်းဆက်ချက်အစီအစဉ်ဆောင်မှာဖြစ်ဖြစ်ပေါ်လာမှာတကယ်ဖြစ်ကြမှာကျွန်တော်တို့အနေနဲ့တော့အဲ့ဒီအချိန်ကြောင့်လို့ရှိရင်လည်းဟိုဆွဲမမှုတွေအားနည်းချက်တွေရှိလို့ရှိရင်လည်းအချိန်တိုင်းပေါ်လာမှာပဲလို့ဟိုသုံးသပ်ပါလေ
ဒီမျိုးပြစီမံကိန်းမှာဟိုတယ်တွေတံမိုးသိမ့်အင်အားတွေလုံခြုံအင်အားနဲ့ကျောင်းတွေတက္ကသိုလ်တွေအားကစားနဲ့စေယုံတွေပါဝင်ဈေးရုံတွေနဲ့အစိုးရဌာနဆိုင်ရာရုံးခန်းတွေပါထည့်သွင်းတည်ဆောက်သွားမယ်လို့ဆိုပါတယ်